ချန်ဆင်းနေတဲ့တရုတ်စီးပွားရေးပြန်လည်ဥမော်လာစေမယ့်အစီအစဉ်တွေလှုပ်ဆောင်မယ့်အကြောင်းအစိုးရကကြေညာလိုက်တဲ့အတွက်ကမ္ဘာအစုရှယ်ယာဈေးကွက်မှာအရင်နေ့တွေကဆုံးရှုံးမှုတချို့ကိုအင်္ဂါနေ့ကပြန်လည်ရရှိခဲ့ပါတယ်။တရုတ်ဘဏ်ကအတွန်းနှုန်းကိုတရားခိုင်နှုန်းရဲ့၄ဘုံတစ်ဘုံလျှော့ချလိုက်ပြီးဘဏ်တွေအနေနဲ့လည်းအရန်ငွေကိုပမာဏကိုလျှော့သိမ်းထားကြဖို့လည်းညွှန်ကြားလိုက်ပါတယ်။ဘ ਹੁ ဘဏ်ကအဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်စားသုံးသူတွေအနေနဲ့ကုန်ပစ္စည်းတွေဝယ်ယူရလွယ်ကူမှာဖြစ်တယ်လို့ကုမ္ပဏီတွေအနေနဲ့လည်းစေုံတွေတိစောက်တာအလုပ်သမားတွေငှားရမ်းတာတွေလွယ်ကူစေမှာဖြစ်ပါတယ်။ဒီအစိုးရရဲ့အခုလိုအရေးယူဆောင်ရွက်မှုကြောင့်ယင်းနှိမ့်ညွန်တသူတွေအကြယုံကြည်စိတ်ချမှုပိုရှိလာပြီးအစုရှယ်ယာတွေဝယ်ယူခဲ့တဲ့အတွက်ကြောင့်ဥရောပတိုက်ကအစုရှယ်ယာဈေးတွေဖြစ်တဲ့လန်ဒန်မှာ300ခန့်နှုန်းတင်တဲ့နိုင်ငံပဲရစ်မြို့မှာ400ခန်းတုံးနဲ့ဂျာမနီနိုင်ငံမှာ900ခန်းတုံးအတီးအီးဈေးတက်သွားခဲ့ပါတယ်။အမေရိကန်နိုင်ငံကအဓိကအစုရှယ်ယာဈေးဖြစ်တဲ့ဒေါင်းဂျုံးစ်ဟာလည်းအစောပိုင်းမှာတက်နေခဲ့ရကဈေးပိတ်ချိန်မှာ1.3300ခန်းတုံးကျသွားခဲ့ပါတယ်။အင်္ဂါနေ့အစောပိုင်းကတော့တရုတ်နိုင်ငံရှန်ဟိုင်းမြို့ကအစုရှယ်ယာအညွန့်ကိန်းတွေဟာ900ခန်းတုံးကျသွားခဲ့ပြီးတိုကျိုမြို့ကအစုရှယ်ယာအညွန့်ကိန်းဟာလည်း400ခန်းတုံးကျသွားခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းနှေးကွေလာနေတဲ့ဆိုတဲ့သတင်းတွေအပေါ်ယင်းနှိမ့်ညွန့်တသူတွေအကြဆွေးရမှုတွေထွက်ပေါ်နေတာကြောင့်တကမ္ဘာလုံးအတိုင်းအတာနဲ့အစုရှယ်ယာဈေးတွေရက်အတန်ကြာကျနေခဲ့တဲ့ပေါ်တရုတ်အစိုးရကအရာရှိတွေကတုံ့ပြန်လှုပ်ဆောင်လာတာဖြစ်ပါတယ်